မြန်မာနိုင်ငံရခိုင်ပြည်နယ်တွင်ရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်မှုတွေဆက်လက်မလုပ်ဆောင်နိုင်ရေး ICJ နိုင်ငံတကာတရားရုံးမှကြားပြက်မှုတင်သွင်းမဲ့အကြောင်း Maldives နိုင်ငံကပြောကြားလိုက်ပါတယ်။ရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်တာကိုဟန်တားဖို့ပြန်ကွက်ခဲ့တယ်လို့မြန်မာအစိုးရကဆွဆွဲထားတဲ့ဂမ်ဘီယာနိုင်ငံရဲ့အမှုကို ICJ တရားရုံးကဆုံးဖြတ်ပြီးတစ်လအကြာမှာ Maldives နိုင်ငံကလည်းအလားတူလှုပ်ဆောင်လာတာပါ။အပြည့်စုံကိုကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်။
မော်လက်နိုင်ငံဟာရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံကို ICJ တရားရုံးမှကြားပြက်အမှုတင်တဲ့အကြောင်းကြေညာလိုက်ပါတယ်။လူမျိုးရုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုချုပ်ဖောက်တဲ့ဆိုတဲ့ဂမ်ဘီယာနိုင်ငံရဲ့ဆွဲချက်ကိုထောက်ခံပြီး ICJ တရားရုံးမှကြားပြက်အမှုတင်သွင်းမဲ့အကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှကျင်းပနေတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီဆွေးနွေးပွဲမှာမော်လ်ဒိုက်ဗ်စ်နိုင်ငံသားဝန်ကြီးအဗ်ဒူလာရှာဟစ်ကဖေဖော်ဝါရီလ25ရက်နေ့မှာတင်ပြခဲ့တာပါ
။ The Maldives welcomes the recent ruling by the International Court of Justice on the Rohingya people. The Maldives in
Rohingya ye kisa ne patat lo ICJ naing ngan ga tia yong ga ma cha te kin ga song phet che cha lite de paw Maldives naing ngan ga chu so ba de Rohingya ri paw pye mu chu lon ga de ri ko a ye yu saung ywet mu ri ko Maldives naing ngan ga thauk kan a pe twa ma phet ba de pi ka de ni ga OIC thait thi si we ma cha mat khe de song phet che ne a nyi ICJ tia yong ma yaung ni de Rohingya a mu ma cha win saung ywet pho ခိုင်မာတဲ့အထောက်အထားတွေရှိနေတယ်လို့မော်လ်ဒိုက်ဗ်အစိုးရကဆုံးဖြတ်လိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့တင့်တော်တဲ့အချိန်မှာစာရေးအမှုဖွင့်သွားမှာဖြစ်ပါတယ်။ဒီကိစ္စကိုဥဆောင်လုပ်ကံခဲ့တဲ့ဂမ်ဘီယာနိုင်ငံကို OIC အဖွဲ့ဝင်နိုင်ငံတစ်ခုအနေနဲ့ကျေးဇူးတင်ကြောင်းပြောပြစေ
။ OIC အစ္စလာမ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့အညီရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်တဲ့လုပ်ရက်တွေအရေးယူနိုင်ဖို့ဆောင်ရွက်တာဖြစ်တယ်လို့မော်လ်ဒိုက်ဗ်နိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာလည်းပါရှိပါတယ်။မော်လ်ဒိုက်ဗ်ကICJ မှာတင်သွင်းမဲ့အမှုကိုတော့ရိုဟင်ဂျာရေးကိစ္စနဲ့ပတ်သက်လို့တက်တက်ကြွကြွပြောဆိုလေးရှိတဲ့လူခွင့်ရေးရှင်နေအမော်ကလူနီကရှင်းနေဖြစ်လိုက်ပါဆောင်ရွက်သွားမှာဖြစ်ပါတယ်။သူဟာဟောလိဝုဒ်ကနာမည်ကျော်ရုပ်ရှင်မင်းသားဂျော့ဂျ်ကလူနီရဲ့ဇနီးဖြစ်တဲ့အပြင်အရင်မော်လ်ဒိုက်ဗ်သမ္မတဟောင်းမိုဟာမက်နာရှိဒ်ကို2013နှစ်ချမှတ်ခဲ့တာတရားမဝင်ကြောင်းကုလသမဂ္ဂကိုစားအောင်မြင်စွာလိုက်ပါဆောင်ရွက်ပေးခဲ့ဘူးသူလည်းဖြစ်ပါတယ်။မြန်မာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေကတော့အစိုးရအနေနဲ့ရခိုင်အရေးနဲ့ပတ်သက်လို့လွတ်လပ်သောစုံစမ်းရေးကော်မရှင် ICOE ဖွဲ့စည်းပြီးအဲ့ဒီစုံစမ်းရေးအဖွဲ့ရဲ့အစီရင်ခံစာအပေါ်အရေးယူဆောင်ရွက်မှုတွေလုပ်ဖို့ရှိတယ်လို့ဖေဖော်ဝါရီ26ရက်နေ့ကလူခွင့်ရေးကောင်စီ CEO ဘွဲကိုပြောတဲ့မင်းကွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ
် The government has studied the report and the office of the president issued a statement instructing
အစိုးရအနေနဲ့ဒီအစီရင်ခံစာကိုလေ့လာပြီးတဲ့အခါကျတော့ရှင်းနေကြုံယုံနေနဲ့နောက်ထပ်စုံစမ်းစစ်ဆေးမှုတွေနဲ့အရေးယူကင်တွယ်မှုတွေလုပ်ဖို့သမ္မတယုံကနေညွှန်ကြားချက်ထုတ်ခဲ့ပါတယ်အလားတူလိုပဲတက်မတော်ဘက်ကလည်းဒီအမှုတွေကိုတက်မတော်တရားစီရင်ရေးလမ်းကြောင်းအရေးယူဖို့စစ်ဥပဒေချုပ်ယုံကနေဆောင်ရွက်သွားမယ်လို့ကြေညာထားပါတယ်ဒါကြောင့်မြန်မာနိုင်ငံအနေနဲ့ဒီအမှုကျွန်းလွန်သူတွေကိုအရေးယူဖို့စိတ်ဆန္ဒရှိသလိုအရေးယူနိုင်စွာလည်းရှိပါတယ
်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာနိုင်ငံကတော့ရခိုင်ပြည်နယ်ကထွက်ပြေးသွားကြတဲ့ဒုက္ခသည်တွေနေရပြန်နေရေးဘင်္ဂလားဒေ့ရှ်နဲ့နားလည်မှုစာကြွန်လွှာရေးထိုးပြီးပူးပေါင်းဆောင်ရွက်နေသလိုကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လည်းလက်တွဲဆောင်ရွက်နေကြောင်းပြောပါတယ်မြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုလုပ်ရက်တွေဆက်ပြီးမဖြစ်အောင်တားဆီးရေးဂမ်ဘီယာနိုင်ငံဘက်ကရှောက်ထားတဲ့အရာကြားပြလိုက်နာလှုပ်ဆောင်ရမယ့်အချက်လေးချက်ကို ICJ တရားရုံးကဇန်နဝါရီလ23ရက်နေ့မှာဆုံးဖြတ်ချက်ချလိုက်ပါတယ်တချိန်ထဲမှာပဲဂမ်ဘီယာနိုင်ငံအနေနဲ့မြန်မာနိုင်ငံအပေါ်နိုင်ငံတကာလူမျိုးတုံးတပ်ဖြတ်မှုတားဆီးရေးသဘောတူညီချက်အရတရားစွဲဆိုပိုင်ခွင့်မရှိဘူးလို့မြန်မာနိုင်ငံဘက်ကရှောက်ထားချက်ကို ICJ တရားရုံးကညှင်းဆိုခဲ့ပါတယ်ခင်ဗျာ